ဥရင်းနဲ့မညီတဲ့ဟောပြောချက်တွေကြောင့်ဆိုပြီးဖန်ဆီးခံရတဲ့ရခိုင်နိုင်ငံကြီးခေါင်းဆောင်ဒေါက်တာအေးမောင်ကိုခေါင်းဆောင်အဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်ပါတယ်။ရခိုင်နိုင်ငံကြီးပါတီတွေကြားမှာသဘောထားကွဲလွဲမဲ့ပါတီတစ်တခုပေါ်လာမယ်ဆိုတဲ့ရခိုင်ဒီလေလာတချို့ကစိုးရိမ်နေကြပါတယ်။ထိုင်းချေဆိုင်ပြည်ဝင်တော့နိုင်ကိုအိမ်တရင်ပြေဖို့ထားပါ
။ဟုတ်ကဲ့ပါ။ရခိုင်ရခိုင်မျိုးရပါတီဥက္ကဋ္ဌဟောင်းဒေါက်တာအေးမောင်ကိုခေါင်းဆောင်ဖြစ်ရထားတဲ့ရခိုင်ဥဆောင်ပါတီအစ်စ်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းပါတီတီတံခွင့်ပေးလာပြီးဖြစ်တဲ့ကြောင်းကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကပြောပါတယ
်။အထမအဆင့်တီထောင်ခွင့်မပြုလိုက်တာပါတော့။လက်ဆင့်ရှိတဲ့တီထောင်ခွင့်ပြုလိုက်ခါတော့ပထမတီထောင်လူလူ15ဦးရခေါင်းဆောင်သူခေါင်းဆောင်ရွေးပြီးကမှတ်ပုံတင်ခွင့်ပြန်လျှောက်အောင်ပါပေါ့နော်။
ဒေါက်တာအေးမောင်ဟာဒီနေ့နှစ်ဆန်းရခိုင်အထုတ်ချာအာဏာချဆုံးခြင်းအောက်မေ့ဘွယ်ခိမနိုင်မှာဥပဒေနဲ့မညီတဲ့ဟောကြားချက်တွေကြောင့်ဆိုပြီးစက်တင်ဘာလမှာနိုင်ငံတော်ပုံကံမှုတစ္ဆာဖောက်ပြက်မှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုတွေနဲ့ဆွဲချက်တင်ဖန်ဆီးခံထားရပါတယ်။သူ့ကိုခေါင်းဆောင်ဖြစ်ရထားတဲ့ပါတီတရားဝင်မှတ်ပုံတင်ခွင့်ရရှိပြီးဖြစ်တဲ့အတွက်ဥပဒေနဲ့ညီလှုပ်ဆောင်စရာတွေကိုဆက်ပြီးလှုပ်ဆောင်သွားမယ်လို့ရခိုင်ဥဆောင်ပါတီတည်ထောင်ခွင့်လျှောက်ထားသူဦးစိုးဝင်းကပြောပါတယ
်။ပါတီတော်ဆွေးနွေးမှုတွေမှာပါတယ်ကြတယ်ကျွန်တော်တို့ဒီရခဲ့မှာပေါ့နော်။တလားအတွင်းမှာပဲပါကောင်းဆောင်သူ့ကောင်းဆောင်ရေးပြီးတင်ရမှာလေ
။အရင်ကဒီပါတီကိုအဖရခိုင်ကြီးပါတီအမည်နဲ့တည်ထောင်ဖို့ဖေဖော်ဝါရီလ19ရက်နေ့ကတည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှာတင်ပြလျှောက်ထားချက်တွေမဲ့လေ။ကော်မရှင်ကလက်မခံပြန်ချခဲ့လို့ရခိုင်ဥဆောင်ပါတီအမည်နဲ့ထပ်မံလျှောက်ထားခဲ့တာပါ။ရခိုင်ဥဆောင်ပါတီကိုလက်ရှိဆွေးရကနေတရားဆွဲဆွေးရင်ခံစားရတဲ့သောက်သာအေးမောင်ရဲ့ဥဆောင်မှုနဲ့ဖွဲ့စည်းထားတာဖြစ်ပြီးပါတီခေါင်းဆောင်နေရာအတွက်သောက်သာအေးမောင်အတွက်ယာစားမှုရှိတယ်လို့ဦးစိုးဝင်းကပြောပါတယ
်။ဥပဒေကြောင့်ကဖြစ်ချင်းပြီးရင်တော့ကျွန်တော်တို့ခေါင်းဆောင်အနေနဲ့ဆက်ရှိမှာပေါ့။ဒါမဲ့ဟိုဥပဒေကြောင့်ကဖြစ်ချင်းလို့မသိသေးဘူးဆိုရင်တော့ပါတီခွင့်ပြုဥပဒေကတရားဝင်စာရေးစာတိုင်းရင်ထဲမှာတော့ပါတီမပါပါပေါ့နော်။ဒါမဲ့ဟိုခေါင်းဆောင်ကတော့ခေါင်းဆောင်မှာပေါ့နော်။
ရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးချစ်ပါတီစုကြီးမတူကွဲပြားစွာတည်ရှိနေရကနေရခိုင်ဥဆောင်ပါတီအနေနဲ့တခြားထပ်မံပေါ်ထွက်လာခဲ့တာပါ။ဒီလိုရခိုင်နိုင်ငံရေးပါတီတွေကွဲပြားနေမှုဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ရခိုင်နိုင်ငံရေးလှိလာသူဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်တို့ကဒီပါတီဆောင်ဒီမိုကရေစီနဲ့ကိုတောင်းနေတဲ့အခါလွတ်လွတ်စွာပါတီထူထောင်ခွင့်တို့ပါတော့ကတော့လေဒါရှိနေရမှာပေါ့ဒါပေမဲ့တစ်ဖက်မှာဒီခိုင်မျိုးသားတွေကြရင်တော့ဒီလိုပါတီတွေများနေတာကလေကောင်းသောပေါ်ထွန်းရှင်မဟုတ်ဘူးပေါ့ဟိုငိုကလေးကစီတန်ပေါ်လာတဲ့ပါတီဆိုရင်တော့စိတ်ပြဿနာမရှိဘူးပေါ့အခုကဒီလက်ရှိရှိနေတဲ့ပါတီရဲ့ပေါင်းပြီးမှဖြစ်ပေါ်လာတဲ့ပါတီက ANP ပါတီရဲ့ဥက္ကဋ္ဌကိုယ်တိုင်ကိုရာရဲ့သားတွေသူနဲ့ဆက်နွယ်နေတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အခါကျတော့ဒါကပါတီပေါင်းစုရမှပေါ်ပေါက်လာတဲ့အပွေအကျေးကြောင့်ပေါ်လာတဲ့အရာဖြစ်တယ်ဒါကကောင်းတဲ့လက္ခဏာတော့မဟုတ်ဘူးလို့မြင်ပါတယ်ခင်ဗျာ
ရခိုင်ဥဆောင်ပါတီကဥဆိုးဝင်းကတော့ဘယ်ပါတီကိုမဲပေးမလဲဆိုတာဒီလူတွေရဲ့ရွေးချယ်မှုအပေါ်မူတည်တယ်လို့ဆိုပါတယ်
ကျွန်တော်တို့ရထိုင်ကြီးနယ်မှာကနိုင်ငံရေးပါတီများတယ်ဆိုတော့ဗမာပြည်နယ်ဒီမှာတော့မများပါဘူးကျွန်တော်တို့မှာ၃နှစ်ခုပဲရှိပါတယ်အဲဒါမဲပေးဝဲလူတွေကပဲဒါဘယ်ပါတီကိုရင်းလဲဆိုတာသူတို့သိချင်သွားမှာပါ2020မှာတော့ကျွန်တော်ဒါမြေရုံပေါ့နော်ရှင်းတယ်သွားဖို့အစီအစဉ်ရှိပါတယ်
လာမဲ့ဂျက်ဖက်ယူကောက်ဝဲမှာရတိတ်တောင်မြို့နယ်လိလက်ပြည်နယ်ကိုယ်စားလှယ်နေရာအတွက်တောက်ပါအိမ်မောင်ရက်သားဥတည်မောင်ဝင်းကလည်းဝင်ရောက်ရှင်းပြန်သွားမယ်လို့သူကဆိုပါတယ်လာမယ့်2020အစည်းအဝေးရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာရခိုင်မျိုးရပါတီ၊ရခိုင်ဒီမိုကရေစီဖွဲ့ချုပ်၊ရခိုင်မျိုးချစ်ပါတီ၊ရခိုင်ဥဆောင်ပါတီစတဲ့၄ပါတီပြင်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကလည်းဝင်ရောက်ရှင်းပြန်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်မျိုးရပါတီကနေကိုယ်စားလှယ်နေရာများစုအနိုင်ရရှိထားခဲ့ပေမဲ့အခုလိုပါတီကွဲတွေဖြစ်လာတဲ့အချိန်လေးကြောင့်2020ရွေးကောက်ပွဲမှာရလကောင်းလို့မရမှာကိုရခိုင်ရေးစောက်ကြည့်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။